ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်ကျေးဇူးတော်စီတော်မြတ်ကြီးနေရှိကျေးဇူးတော်ပရိယတ်ဒီစာသင်တတ်မဂ္ဂဝိပဒနာဓမ္မရိပ်သာမှကျင့်ပပြုလုပ်အပ်သောမဂ္ဂဝိပဒနာ9ရက်တရားစကားပွဲကြီးမှာပဋိစ္စသမုပ္ပါဒ်တရားတော်များဟောကြားပေးမှာဖြစ်ပါတယ်ပရိစ္ဆသမုပ္ပါဒ်တရားတော်များမဟောကြားကြမိမနာကြားကြမိမှတရားပယ်ခြင်းဖြစ်တော်မူသောမြတ်စွာဘုရားသခင်ကရောမြတ်ကြီးအားနမောတတ္တသုံးကျင်ရွတ်ဆို၍ပူဇော်ကရောကြပါကုန်စို့နမောတတ္တဘဂဝတော်ပရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တဘဂဝတော်ပရဟတော်သမ္မာသမ္ဗုဒ္ဓတ္တနမောတတ္တသကဝတောသရဟတောသမ္မာသမ္ဗုဒ္ဓတ္တမူလတရားအစရှိသောလင်္ကာများကိုရွတ်ဆုံးပြီးတော့လည်းပဲမဟုတ်ဆရာတော်ဖရာကြီးရဲ့ဉာဏ်တော်ကိုပူဇော်ကြရအောင်မူလတရားသစ္စာတကုဒေကုအလောသင်္ကာ32ပါးတရားကိုများနေသုံးပါးစံနိယမူလကိုသုံးဝနေကာလသုံးပြ620ဒီရှိသွဲကိုအလွယ်ကျမှတ်သိစေရသည်သနာယေခံဥပါဒံကံကြောင့်ယုံနာပေါ်သဗ္ဗေမမျိုးမျိုးမတေအမြင်မပြတ်ဆက်ဆက်သည်ဟံကံကြောင့်တယုံနာယုံကြောင့်ကံအဖမ်းမှဖြစ်ပြန်သည်အလျော်ဇမတိကြသာသီများကသင်ရှားပြုဖြင့်စီရင်ဖန်စေအကြောင်းရင်းကြောင့်လူနာများစွာတတ္တဝါတို့ဖြစ်လာရမှုမဟုတ်ဉာဏ်ဖြင့်ရှိရမြောင်းသာဓုသာဓုသာဓုရသဘုရားသခင်ကတော်မြတ်ကြီးဘုရားဖြစ်တဲ့အချိန်မှာဟောဒီပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုအနုလုံအားဖြင့်လည်းကောင်းပဋိလုံအားဖြင့်လည်းကောင်းဆင်ခြင်နှလုံးသွင်းလာခဲ့ဘုရားမဖြစ်ခင်တုန်းကလည်းပဲဒီပရိစ္ဆသမုပ္ပါဒ်တရားကိုဆင်ခြင်ပြီးတော့ဝိပဿနာဉာဏ်နဲ့ပွားများပြီးတော့ဘုရားဖြစ်လာခဲ့အဲ့ဒီလိုဆင်ခြင်နှလုံးသွင်းတော်မူခဲ့တဲ့ပါဠိကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏသလယရဏပစ္စယဖတ်သောဖတ်တာပစ္စယဝရဏအလုံးရပြီးသားပါပဲအဲဆုံးကြည့်လိုက်ကြရအောင်အဝိဇ္ဇာပစ္စယသင်္ခါရနာမရူပံနာမရူပပစ္စယသလယရဏံသလယရဏပစ္စယဖတ်သောသတ္တပစ္စယဝေရဏံဝေရဏပစ္စယတဏတဏပစ္စယឧបဒါနံဥပါဒာနာပစ္စယဘောဘောဝပစ္စယဇာတိဇာတိပစ္စယသရမရဏံသောကပရိဒေဝဒုက္ခသောမနတုပါယတာသမ္ဗဝတိເຫວະເມດັດຕາເຫວະລະຕາດຸກຂະຂັນດັດຕາຕະມຸດິຍໍຫໍຕິဒါကပဋိစ္စသမုပ္ပါဒ်တရားတော်ဖြစ်ပုံကိုပြတဲ့ပါဠိ ပရိစ္ဆေသမုပ္ပါဒ်တရားတော်တွေဖြစ်လာတာအကြောင်းကြောင့်အကျိုးတွေဖြစ်လာတာအကြောင်းကသမုဒယသစ္စာအကျိုးကဒုက္ခသစ္စာဒါကြောင့်ခုနရွတ်သွားတဲ့ပါဠိကိုကြည့်ရင်သစ္စာဘယ်လိုမျိုးတွေ့ဘာသစ္စာနဲ့ဘာသစ္စာလဲသမုဒယသစ္စာနဲ့ဒုက္ခသစ္စာနော်အဲ့ဒီအကြောင်းတရားတွေချုပ်တော့အကျိုးတရားတွေလည်းချုပ်တယ်အဲ့ဒါကိုပြတဲ့ပါဠိကြတော့ပฏิလုံပါဠိလို့ဒီလိုခေါ်တယ်ဟောဒီဇာယဒွေဝါအတိတာဝိရာဂနိရောဓသင်္ခါရနိရောဓောကဲအားလုံးဆိုကြည့်လိုက်ပါဦးဟောဒီဇာယဒွေဝါအတိတာဝိရာဂနိရောဓသင်္ခါရနိရောဓောသင်္ခါရနိရောဓဝိညာဏနိရောဓဝိညာဏနိရောဓနာမရူပနိရောဓနာမရူပနိရောဓသာလယရဏနိရောဓသာလယရဏနိရောဓအာသနိရောဓအာသနိရောဓဝေရဏနိရောဓဝေရဏနိရောဓတဏနိရောဓတဏနိရောဓឧបာဒနာနိရောဓឧបာဒနာနိရောဓဘဝနိရောဓဘဝနိရောဓသာတိနိရောဓသာတိနိရောဓသရမရဏတောကပရိဒေဝဒုက္ခသောမနသုပါယတာနိရောဇတိເອວະເມດັດຕາເຊວະລະຕາດຸກຂະຂັນຕະຕານິໂຣດໍອດີນິໂຣດໍສະນໍຈົກດາບໍເນາະບາດີຈົກອະຈ້ອງດີຈົກລູອະຈໍດີຈົກອະຈ້ອງດີຈົກລູອະຈໍດີຈົກພະກຸນາພິດຕົງວ່າບາດີພິດအကြောင်းတွေဖြစ်လို့အကျိုးတွေဖြစ်အခုချုပ်တော့ဘာတွေချုပ်အကြောင်းချုပ်လို့အကျိုးချုပ်ချုပ်တာကဘာသစ္စာလဲနိရောဓသစ္စာချုပ်တာကဘာသစ္စာလဲချုပ်ကြောင်းအကျင့်ကသူလည်းသစ္စာတစ်ပါးပြတာအနုလုံပါဠိတုံးကလည်းသစ္စာဘယ်နှပါးပြခဲ့ဟမ်အနုလုံပါဠိမှာသစ္စာဘယ်နှပါးပြဘာသစ္စာနဲ့ဘာသစ္စာအကြောင်းကအကျိုးကအခု6ပုံပြတဲ့ပါဠိကြတော့ဘာသစ္စာနဲ့ဘာသစ္စာလဲ6တာက6ကြောင်းအကျင့်ကအနုလုံပရိလုံပေါင်းလိုက်တော့သစ္စာဘယ်နှပါးလဲသစ္စာကိုဟောယူဟောစဉ်နဲ့ဖျားဟောထားတဲ့အစဉ်နဲ့ရည်တွဲတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒီလိုရည်တွဲမှာပေါ့နော်အခုတော့ကအကြောင်းအကျိုးကြည့်ရင်တော့သမုဒယသစ္စာဒုက္ခသစ္စာ6ကြောင်းအကျင့်ကမဂ္ဂသစ္စာ6တာကနိရောဓသစ္စာမြတ်စွာဘုရားဟောခဲ့တဲ့ပါဠိတော်တွေရဆိုရင်တော့ဘယ်ကစဟောတော့ဆိုရင်ဒုက္ခသစ္စာကစဟောပြီးတော့ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒီလိုဟောတာကိုနော်ဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာဒီလိုဟောခဲ့အခုနောက်တော့ကအကြောင်းကျိုးနည်းနဲ့ကြည့်လိုက်ရင်ဘယ်ကစပြောသမုဒယသစ္စာဒုက္ခသစ္စာမဂ္ဂသစ္စာနိရောဓသစ္စာဒါပေမဲ့ဘုရားဟောတဲ့အစဉ်အတိုင်းပဲကြည့်တွေ့ရမှာပဲဒုက္ခသစ္စာသမုဒယသစ္စာနိရောဓသစ္စာမဂ္ဂသစ္စာသစ္စာလေးပါဒုက္ခသစ္စာဘာသဘောရှိလဲဆင်းရဲခြင်း အမှန်တရားဒုက္ခကဒုက္ခဆင်းရဲခြင်းသစ္စာကအမှန်တရားဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားဒုက္ခသစ္စာဆင်းရဲခြင်းအမှန်တရားသမုဒယသစ္စာဆင်းရဲခြင်းအမှန်တရားသမုဒယသစ္စာဆင်းရဲခြင်းအမှန်တရားนิโรธทิสสาสิ้นแย600อมันตยาบาระเลสิ้นแย600อมันตยาเมฆทิสสาสิ้นแย600อมันตยาเมฆทิสสาสิ้นแย600อมันตยาอสากะนิโสทุกขทิสสาสิ้นแยจินอมันตยาตมุริยทิสสาสิ้นแย600อมันตยานิโรธทิสสาสิ้นแย600อมันตยาเมฆทิสสาสิ้นแย600อมันตยาอย่างสุจิเสีย6จองอมันเตยอมันเตยบะเนเฉ่เลยอะริมันเตย4เจ็ดตีปุปริสะตมุปปะเตยကိုလေးလာနေရပါတယ်มันเตย4เจ็ดကိုตีปุปริสะตมุปปะเตยကိုလေးလာနေရပါတယ်อนุโลมปาลีဖြည့်ချင်းကိုပြတဲ့ปาลีမှာอมันเตยบะเนเฉ่เลยบาอมันเตยတွေเนี่ยသမုဒိယသစ္စာနဲ့ဒုက္ခသစ္စာပဋိလုံပါဠိ6ချင်းကိုပြတဲ့ပါဠိမှာအမှန်တရားဘယ်နှချက်လဲဘာအမှန်တရားတွေလဲအခုစဝိုင်းကိုကြည့်ရင်စဝိုင်းကဖြစ်တာကိုပြတ်တာလားချုပ်တာဖြစ်တာကိုပြတာလားချုပ်တာကိုပြဖြစ်တာကိုပြတဲ့စဝိုင်းဒါတော့စဝိုင်းထဲမှာကြည့်ရင်သစ္စာဘယ်နှပါတွေ့မလဲပါတိစ္ဆာနဲ့ပါတိစ္ဆာလဲသမုဒိယတိစ္ဆာနဲ့အဲ့ဒါတန်ត្រာကျင်လည်ခြင်းကိုတန်ត្រာကျင်လည်ဘုံကျင်လည်နေဘုံကိုလေးလာရင်တိစ္ဆာနှစ်ပါးတွေ့မယ်တန်ត្រာကျင်လည်နေတာကိုလေးလာကြည့်ရင်တိစ္ဆာနှစ်ပါးတွေ့မယ်ပါတိစ္ဆာနဲ့ပါတိစ္ဆာလဲအဲ့ဒီသန္တာကျင်လည်နေတာကိုကြည့်ပြီးတော့မဟုတ်ဆရာတော်ဘုရားကြီးကသစ္စာနှစ်ခုလို့ဒီလိုပြောတာတာကိုသစ္စာနှစ်ပါးတွေ့မယ်အဲ့ဒီသစ္စာနှစ်ပါးကသမုဒိယသစ္စာနဲ့ဒုက္ခသစ္စာဖြစ်တယ်သန္တာမထွန်းမြောက်တဲ့အကျင့်ကျင့်ရင်သန္တာမထွန်းမြောက်ခြင်းရမယ်ထွန်းမြောက်ခြင်းအကျင့်ကမကသစ္စာဟမ်ထွံ့မြောက်ခြင်းအကျင့်ကမကသစ္စာထွံ့မြောက်တာကနိရောဓသစ္စာထွံ့မြောက်ကြောင်းအကျင့်ကထွံ့မြောက်တာကနိရောဓသစ္စာဒုက္ခသန္တာထွံ့မြောက်တဲ့အချိန်မှာဖြစ်တဲ့သစ္စာနှစ်ပါးသန္တာကျင့်လည်နေတဲ့အချိန်မှာဖြစ်တဲ့သစ္စာကနှစ်ပါးသန္တာထွံ့မြောက်တဲ့အချိန်မှာဖြစ်တဲ့သစ္စာကနှစ်ပါးဒီလိုခွတ်မှတ်သန္တာကျင်လည်နေတော့သစ္စာဘယ်နှပါးနဲ့ကျင်လည်တော့သန္တာမှာထမြောက်ခြင်းပြီဆိုရင်သစ္စာဘယ်နှပါးပြုလို့ရမှာလဲသစ္စာနှစ်ပါးအဲဒီသစ္စာနှစ်ပါးမရဘဲနဲ့သန္တာမှာလွတ်ပါတယ်သန္တာကျင်လည်ခြင်းသန္တာမှာလွတ်ခြင်းပါတဲ့ဆိုရင်ဘာသစ္စာနဲ့ဘာသစ္စာကိုအားကိုးရမှာလဲမကသစ္စာနဲ့နိရောဓသစ္စာနှစ်ပါးသာမရှိဘူးဆိုရင်ဘာသစ္စာနဲ့ဘာသစ္စာနဲ့နေရမှာလဲအခုခေါင်းကြီးတို့ယောဂီတွေယခုအချိန်ဘာသစ္စာနဲ့နေနေရတော့သမုဒိယသစ္စာနဲ့တဏ္ဍာလုံးမှာဒီသစ္စာနှစ်ပါးနဲ့ကျင်လည်လာခဲ့ရတာเนาะဒါကြောင့်ယနေ့တရားရှုမှတ်တဲ့အလုံးဆိုတာကတ တန္တရာလုံးသွားထားခဲ့တဲ့လမ်းဟောင်းတိုင်းမသွားဘဲနဲ့လမ်းသိရှာတာလမ်းခွဲရှာတာလမ်းခွဲကမေကသစ္စာရောက်တာကនិရောဓသစ္စာလမ်းခွဲကရောက်တာကဒီတော့တရားရှုမှတ်တဲ့အလုပ်ဒီဘာလို့တော့လမ်းခွဲရှာတဲ့အလုပ်ဘာလို့တော့သောတာရောကလမ်းဟောင်းလမ်းယိုးအတိုင်းသွားနေကြတာဒုက္ခသစ္စာနဲ့သမုဒိယသစ္စာလမ်းဟောင်းလမ်းယိုးအတိုင်းသွားနေကြတာယခုလမ်းဟောင်းလမ်းယိုးအတိုင်းမသွားတော့ဘဲနဲ့လမ်းအစ်စ်တွေရှာတယ်လမ်းခွဲတွေရှာတယ်လမ်းခွဲတွေရှာတော့လမ်းခွဲရှာတာကဘာသစ္စာမေကသစ္စာရောက်တာကนิโรธทิสสาဒီလိုရှိတာဘူးเนาะအဲဒါကိုဘုန်းကြီးတို့ကပရမသောလမ်းယိုးလမ်းဟောင်းကိုပဲအရင်ပြောရလမ်းယိုးလမ်းဟောင်းပြောပြီးတော့မှလမ်းခွဲရှာတဲ့နည်းကိုပြောအောင်เนาะအဲတော့လမ်းယိုးလမ်းဟောင်းကိုကြည့်မယ်ဆိုရင်တရားကနေစပြီးတော့ရှောက်လှမ်းလာခဲ့ရတယ်လဲဆိုရင်အဝိဇ္ဇာကစရှောက်ခဲ့ရတာเนาะအဲကနေစလျှောက်ခဲ့ပရိစ္ဆသမုပ္ပါဒ်ဇဝိုင်းကြီးကိုလှမ်းကြည့်ပေါ့ပထမဆုံးတွေ့တဲ့တရားကဘာတရားလဲအဝိဇ္ဇာတရားနော်အဝိဇ္ဇာတရားအဲ့ဒါပထမဆုံးသန္တရာကျင်လေတုန်းကပထမဆုံးလျှောက်ခဲ့ရတဲ့လမ်းသည်အဝိဇ္ဇာလမ်းအဝိဇ္ဇာလမ်းကစလျှောက်ခဲ့ရတာနော်အဝိဇ္ဇာဆိုတဲ့သဘောကမြန်မာလိုပြန်တော့ဘာသဘောရှိလဲမသိတဲ့သဘောရှိတယ်သိခြင်းနဲ့ရှောက်ခဲ့တာလားမသိခြင်းနဲ့ရှောက်ခဲ့တာသိမှုနဲ့ရှောက်ခဲ့တာလားမသိမှုနဲ့ရှောက်ခဲ့တာမသိမှုနဲ့ရှောက်ခဲ့တာအတ္တပတ္တခောယံဘေကဝေတန္တာရောပုပ္ပကောတိနပညာယတိအဝိဇ္ဇာနိဝရဏနာတတ္တနာဒနာတံယောဇနာနာတဏဝတ္တံသန္တရံတတံတရာလုံးမှာအစမထင်သောသန္တရာခရီးလမ်းကိုရှောင်လန်းလာခဲ့ရတာဟာအဝိဇ္ဇာနဲ့တဏတရားနှစ်ပါးနဲ့ရှောက်ခဲ့ရတာပါလို့ဒီလိုဆိုတာပေါ့နော်အဝိဇ္ဇာနဲ့တဏအဲ့ဒီတရားနှစ်ပါးထဲမှာဘလူကအရင်ကြဒါကြောင့်အဝိဇ္ဇာကိုအဓိကထားပြီးတော့ဥတည်လိုက်တာအဝိဇ္ဇာကမသိတာဘာမသိတော့သစ္စာလေးပါးကိုမသိသစ္စာလေးပါးကိုမသိအဝိဇ္ဇာဆိုတဲ့သဘောကမသိတဲ့သဘောရှိတယ်အာရဲ့ဝိဇ္ဇာရဲ့အာကမဟုတ်ဘူးဝိဇ္ဇာကသိတာသိတာမဟုတ်ဘူးဆိုတော့မသိတာပေါ့နော်သိတာမဟုတ်ဘူးဆိုတော့မသိတာသူကိုယ်တိုင်လည်းမသိဘူးကြံတဲ့တရားတွေမသိအောင်လည်းသူကပေါင်းကွယ်ပေးထားတယ်ပြောပြောစမ်းသူကိုယ်တိုင်လည်းမသိဘူးကျန်တဲ့တရားတွေမသိအောင်လည်းသူကပေါင်းကွယ်ပေးထားတယ်ဒါအဝိဇ္ဇာရဲ့အလုပ်ပဲပြောပြောစမ်းသူကိုယ်တိုင်လည်းမသိဘူးကျန်တဲ့တရားတွေမသိအောင်လည်းသူကပေါင်းကွယ်ပေးထားတယ်ဒီအဝိဇ္ဇာတရားသာရှိနေမယ်ဆိုရင်ကျန်တဲ့တရားတွေဘယ်တော့မှသိခွင့်မရဘူးနော်သိခွင့်မရဘူးဘာမသိတာလဲအသစ္စာလေးပါးကိုမသိတာကျန်တာတွေကတော့သိချင်းသိနေမှာပေါ့လीเนาะကျန်တာတွေသိချင်းသိနေမယ်ဒီနေရာမှာဘာမသိတာကိုပြောချင်တာလဲသစ္စာလေးပါးမသိတာကိုပြောချင်တာသစ္စာလေးပါးပြန်ပြောပါအောင်ဗာသစ္စာတွေတော့ဒုက္ခသစ္စာသမုဒိယသစ္စာနိရောဓသစ္စာမဂ္ဂသစ္စာအဲ့ဒီသစ္စာတွေကိုမသိတာဟာအဝိဇ္ဇာရဲ့သဘောအဝိဇ္ဇာကအဲ့ဒီလိုမသိသူကိုယ်တိုင်လည်းမသိကျန်တဲ့တရားတွေကိုလည်းမသိအောင်ဖုံးကွယ်ထားတယ်ဆိုတော့ဘုန်းကြီးတို့ယောဂီတွေကယနေ့ချိန်ခါမှာအဝိဇ္ဇာရဲ့လက်ချက်ကြောင့်သစ္စာတရားတွေသိခွင့်ရရလားသစ္စာတရားတွေမသိတော့မောင်မကြီးတဲမှာဆင်ကန်းတောတိုးနေနေကြရတာပေါ့နော်မောင်မကြီးတဲမှာဆင်ကန်းတောတိုးအမောင်ထဲမှာစံတဝါဝါနဲ့ရှောင်းလန်းနေခဲ့ကြရတာမှန်တော်လန်းရှောက်ဖြစ်မလားမှားတော်လန်းရှောက်ဖြစ်မလားသိလို့လားမသိလို့လားသိရင်တော့ဘာလန်းလျှောက်မသိတော့မားတဲ့လန်းလျှောက်ခဲ့ကြရတာပေါ့မားတဲ့လန်းကိုသင်္ခါရလို့ခေါ်တယ် ပါရလံကိုမသိတာကအဝိဇ္ဇာပါရလံလျှောက်ခဲ့တာကအေးဒါကိုပဲဘုန်းကြီးတို့ပါရိတ္တရဲ့သကလုံးနဲ့ပြောတော့ပြုလို့အာထုတ်တာလို့ဒီလိုပြောလိုက်တာပြုလို့အာထုတ်တာသင်္ခါရသည်သက်ပြုလို့အာထုတ်တဲ့သဘောရှိတယ်ဘာသဘောရှိသင်္ခါရဘာသဘောရှိအဝိဇ္ဇာဘာသဘောရှိသင်္ခါရဘာသဘောရှိပြုလို့အာထုတ်တဲ့သဘောရှိတယ်သိပြီပြုတာလားမသိပဲပြုတာလားပါဠိရောလာအဝိဇ္ဇာပစ္စယသင်္ခါရဒါကြောင့်မလို့နော်တသံတရာလုံးမှာဝိဇ္ဇာဥစီးပြီးတော့ရှောင်းလန်းလာခဲ့ကြရတဲ့အတွေ့မှန်သောလမ်းတွေရှောက်ခဲ့တာလားမှားသောလမ်းတွေရှောက်ခဲ့တာမှားသောလမ်းတွေရှောက်ခဲ့တာကံဘယ်နှမျိုးနဲ့ရှောက်ခဲ့တော့ဆိုရင်ပေါင်းမျိုးကံဘယ်နှမျိုးလဲကာယကံရဲ့ဝစီကံရဲ့မနောကံအဲ့ဒါကိုသင်္ခါရအနေနဲ့နာမည်ပေးလိုက်တော့ပုံညာပြီးသင်္ခါရအပုံညာပြီသင်္ခါရအာနိစာပြီသင်္ခါရဟောသင်္ခါရလေးဘယ်လိုမျိုးရှိသင်္ခါရ၃မျိုးနဲ့ရှောက်ခဲ့ကြတာနော်သင်္ခါရ၃မျိုးနဲ့ရှောက်ခဲ့ကြတာသင်္ခါရ၃မျိုးနဲ့ပြုလို့အာထုတ်လာခဲ့ကြတာသင်္ခါရ၃မျိုးနဲ့ပြုလို့အာထုတ်လာခဲ့ကြတာမှန်သောလမ်းလားပါသောလမ်းအဲ့ဒီမှားသောလမ်းမှာရှောက်ခဲ့လို့သင်္ခါရလို့ခေါ်တာမှန်သောလမ်းဆိုရင်သင်္ခါရလို့ခေါ်ပါမလားမှန်သောလမ်းလားမှားသောလမ်းဒီလိုဆိုရင်သင်္ခါရဆိုတဲ့လမ်းကဘယ်နှမျိုးရှိလဲနှမျိုးမှန်သောလမ်းရဲ့မှားသောလမ်းရဲ့လမ်းနှမျိုးရှိတယ်နော်သင်္ခါရလို့နာမည်ပေးတာဒီမှန်သောလမ်းကိုနာမည်ပေးတာလားမှားသောလမ်းကိုနာမည်ပေးတာမှန်သောအလုတ်ကိုပေးတာလားမှားသောအလုတ်ကိုပေးတာလားမှန်သောအလုတ်ဆိုရင်သင်္ခါရလို့နာမည်ပေးပါမလားမပေးဘူးမှန်သောအလုတ်ဆိုရင်တော့ဉာဏ်ပေါ့နော်ဝိဇ္ဇာဉာဏ်ပေါ့ဒီနေရာမှာသင်္ခါရလို့နာမည်ပေးထားတာကမှန်လို့လားမှားလို့မှားလို့ကဲမှားတယ်မမှားဘူးဆိုတာကိုသက်သေပြကြစို့နော်မှားတယ်မမှားဘူးဆိုတာကိုသက်သေပြရမယ်ဒီတိုင်းမှားတယ်လို့ဒီတိုင်းယမ်းပြောလို့တော့မဖြစ်ဘူးဟုတ်လားမှားတယ်လို့ဒီတိုင်းယမ်းပြောလို့တော့မဖြစ်ဘူးဒါသက်သေလေးနဲ့ပြောမှအဆင်ပြေမှာသက်သေလေးနဲ့ပြောတော့ဟောဒီမှာသင်္ခါရလောက3မျိုးရှိတယ်ပုံညာပြီးသင်္ခါရရဲ့အပုံညာပြီးသင်္ခါရရဲ့အာနိစာပြီးသင်္ခါရရဲ့ဘယ်လိုမျိုးလဲပုံညာပြီးသင်္ခါရမှာကံက2မျိုးရှိတယ်ပုံညာပြီးသင်္ခါရမှာကံဘယ်နှမျိုးရှိလဲ2မျိုးရှိတယ်ဘာကံနေလဲမေးတော့ကာမဝဆရကံနဲ့ရူပဝဆရကံကံဘယ်နှမျိုးလဲပုံညာပြီးသင်္ခါရမှာကံဘယ်နှမျိုးရှိလဲဘာကံနေလဲကာမဝဆရကံနဲ့ရူပဝဆရကံအပေါ်ညာပြီးသင်္ခါရမှာတော့ကံတမျိုးဘာကံလဲမေးတော့အကုသိုလ်ကံဘာကံလဲအာနိစာပြီးသင်္ခါရမှာကအာရူပကုသိုလ်ကံအမျိုးစားအနေနဲ့ပြောလိုက်မယ်ဆိုရင်သင်္ခါရက3မျိုးကံကဘယ်နှမျိုးလဲ4မျိုးသင်္ခါရကဘာသင်္ခါရတွေလဲပေါ်ညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိစာပြီးသင်္ခါရကံနေနဲ့ပြောတော့ပုံညာပြီးသင်္ခါရကဘာကံနေတော့ကာမဝေစရာကုသိုလ်ကံနဲ့သုဘဝေစရာကုသိုလ်ကံကုသိုလ်ကံမျိုးစား2မျိုးเนาะပြန်ပြောတော့ဘာကံနေလဲကာမဝေစရာကုသိုလ်ကံနဲ့သုဘဝေစရာကုသိုလ်ကံအပုံညာပြီးသင်္ခါရကဘာကံနေတော့အကုသိုလ်ကံအာနိစာပိသင်္ခါရကအာရူပဝဆရကုသိုလ်ကံဘာလဲပေါင်းလိုက်တော့သင်္ခါရကဘယ်နှမျိုးပေါင်းမျိုးကံကဘယ်နှမျိုးသင်္ခါရ၃မျိုးကဘယ်လိုတွေတော့ပုံညာပိသင်္ခါရအ အပုညာဘိသင်္ခါရအာနိစာဘိသင်္ခါရကံကဗရမျိုးတော့အာကံ၄လဲအာကာမဝဇ္ဇရကုသိုလ်ကံရူပဝဇ္ဇရကုသိုလ်ကံအာကုသိုလ်ကံအရူပဝဇ္ဇရကုသိုလ်ကံပြန်ပြောကာမဝဇ္ဇရကုသိုလ်ကံရူပဝဇ္ဇရကုသိုလ်ကံအာကုသိုလ်ကံအရူပဝဇ္ဇရကုသိုလ်ကံကံဗရမျိုးလဲကံလေးမျိုးအဲ့ဒီကံလေးမျိုးဟာနိုင်ကြောင်းနေပေါ့နော်နိုင်ကြောင်းနေပေါ့အလုတ်တွေပေါ့အလုတ်လို့လည်းခေါ်တယ်အဲ့ဒီလာကြောင်းနဲ့ရှောင်းလိုက်တဲ့အခါကျတော့ပဉ္စဝိသင်္ခါရဆိုတဲ့ကံက2မျိုးကိုနော်လမ်း2မျိုးပေါ့အဲ့ဒီလမ်း2မျိုးနဲ့ရှောက်တော့ဘယ်ရောက်မလဲမေးရင်ကာမဝဇ္ဇရကုသိုလ်ကံကကာမတုပ္ပတိ9ပုံရောက်မယ်ဘယ်ဘုံရောက်မလဲကာမတုဂတိ9ဘုံရောက်မယ်ဘယ်ဘုံနေလဲလူဘုံနဲ့နတ်ဘုံလူဘုံက2ဘုံနတ်ဘုံက6ဘုံအလုံးပေါင်းလိုက်တော့9ဘုံအာရဘဝဇ္ဇကုသိုလ်ကံကဘယ်ဘုံရောက်မလဲအဲလူဘဝဇ္ဇကုသိုလ်ကံက16ဘုံလူဘဝဇ္ဇကုသိုလ်ကံကအာကုသိုလ်ကံက၄ဘုံအာရဘဝဇ္ဇကုသိုလ်ကံက၄ဘုံဒီလိုမဟုတ်လားကာမဝဇ္ဇကုသိုလ်ကံကဘယ်ဘုံရောက်မလဲဘာကဘာဘုံနေလဲလူဘုံနဲ့နတ်ဘုံအာရဘဝဇ္ဇအရူပဝဇ္ဇကုသိုလ်ကံကဘယ်ဘုံရောက်မလဲရူပဝဇ္ဇ16ဘုံအာကုသိုလ်ကံကအပယ်၄ဘုံအာရဘဝဇ္ဇကုသိုလ်ကံကအာရဘဘုံ၄ဘုံအလုံးပေါင်းလိုက်တော့ခွန်ရ16ရ4ရ4ရပေါင်းတော့31 30ဘုံရောက်မယ်ဒီတော့ဟောဒီကံလေးမျိုးသည်တခြားလား30ဘုံရောက်ကြောင်းလမ်းနေပဲလား30ဘုံရောက်ကြောင်းလမ်း30ဘုံရောက်ကြောင်းအကျင့်နော်30ဘုံရောက်ကြောင်းအကျင့်30ဘုံရောက်ကြောင်းလမ်း30ဘုံရောက်ကြောင်းလမ်းဆိုတော့30ဘုံရောက်သွားပြီဆိုတော့ဘဝဖြစ်တာ30ဘုံပြောတာတရားကွာအပြင်ကောက်ကြည့်လိုက်တော့ဝိညာဉ်နာယုံသလာယရဏဟတ္တဝိရဏပရိစ္ဆသမုပ္ပါဒတရားတော်ကိုကြည့်ရင်ဟောဒီမှာနံပါတ်၁ခွဲကအဝိဇ္ဇာနဲ့သင်္ခါရအဲ့ဒါမလားအဲ့ဒီသင်္ခါရပြင်လို့လိုက်ပြီးအတွေ့ဒီဘက်မှာခန္ဓာဘယ်နှပါးရဘာခန္ဓာတွေတော့ဝိညာဉ်နာယုံသလာယရဏဟတ္တဝိရဏကံလေးမျိုးဆိုတာကသင်္ခါရကံလေးမျိုးဆိုတာက30ဘုံဆိုတာကဝိညာဉ်နာယောသလာယရဏဟတ္တဝိရဏဒါကို30ဘုံလို့ခေါ်တာနော်30ဘုံဆိုတာခန္ဓာ5ပါဟုတ်ပြီကံလေးမျိုးကိုပြီးတော့30ဘုံရမယ်30ဘုံရတော့ခန္ဓာ5ပါဆိုတော့ဗာသစ္စာလဲဒုက္ခသစ္စာနော်ဒုက္ခသစ္စာအဲ့ဒီတော့ဟောဒီကံလေးမျိုးဆိုတဲ့လံကားကိုရှောက်ရင်ဗာဒိစ္စာရမလဲသင်္ခါရဆိုတဲ့ကံလေးမျိုးလံကားရှောက်ရင်ဗာဒိစ္စာရမလဲဒုက္ခသစ္စာရမယ်ဒုက္ခသစ္စာရမယ်လမ်းဒီမန္တလန်းလားပါတယ်လားဒုက္ခသစ္စာရမယ်လမ်းဆိုရင်ဒီလမ်းရှောက်ရမလားမရှောက်ရဘူးလားဒီလမ်းမရှောက်ပါနဲ့ဘာဖြစ်လို့တော့ဒုက္ခသစ္စာရမှာကိုဒီလိုမလားဒုက္ခသစ္စာရမှာမြတ်စွာဘုရားသခင်ကတော်မြတ်ကြီးကဘုရားဖြစ်ဖို့ရန်ဆုပန်ခဲ့စဉ်တုန်းကဟိုးဒီပင်ကရာဘုရားလက်ထက်ကဆုပန်ခဲ့သူ့မိတာယသိလို့ခေါ်တယ်နော်သူ့မိတာယသိဘဝမှာဘုရားဖြစ်နိုင်မယ်လို့ဘုရားဒီပန်းဆင်မြန်းလာခဲ့တာဆင်မြန်းခြင်းသာဆင်မြန်းရမယ်အဲ့ဒီအချိန်တုန်းကမက်ဖို့ရခြင်းမာတဲ့ဆိုရင်သူ့မိတာယသိကလေးရဲ့တန်တမှာမက်ဖို့ရနိုင်တဲ့အခြေအနေတွေအပြည့်အဝရှိတယ်ဘလောက်တောင်ရှိတော့ယဟန္တာဖြစ်နိုင်လောက်အောင်ဘဝပြတ်နိုင်လောက်အောင်အပြည့်အဝရှိတယ်နော်အဲ့ဒီအချိန်တုန်းကသာမက်ဖို့ရခြင်းလို့အထောက်မယ်ဆိုရင်ယဟန္တာဖြစ်ပြီးတော့အဲ့ဒီဘဝမှာတင်ပရိနိဗ္ဗာန်ဆက်မယ်ဘဝပြတ်မယ်ဒါပေမဲ့ အဲ့ဒီယဟန္တာဆိုတဲ့အရတမတ်ကိုသူအရမယူခဲ့ဘူးနိဗ္ဗာန်ချမ်းသာကိုအရမယူခဲ့ဘူးဆွတ်လွတ်ခဲ့တယ်ဆွတ်လွတ်ခဲ့တယ်ဆိုတော့ဆွတ်လွတ်တယ်ဆိုတဲ့သက္ကလောဟာကိုရထားတဲ့ပစ္စည်းကိုစွန့်ပစ်တဲ့သဘောမျိုးဒါကိုဆွတ်လွတ်တယ်လို့ခေါ်တာနော်ဘုန်းကြီးတို့ယောဂီတွေကယနေ့မဲ့ဖို့ရနိုင်တဲ့အခြေအနေတွေရှိပြီလားလာလာတဲ့မဲ့ဖို့မရနိုင်သေးဘူးမဲ့ဖို့ကရပြီးပြီလားမရသေးဘူးရအောင်အားထုတ်နေကြတာရမယ်မရဘူးဆိုတာကျင်းနေမပြောနိုင်ဘူးရခြင်းလည်းရမယ်မရခြင်းလည်းမရဘူးနော်သုံးမိတာရသေးလေးကြတာဆိုတော့မဟုတ်ဘူးရဖို့ရသိကြနေတာသိကြရတာလည်းရအောင်မယူခဲ့ဘူးဒါကိုဆွတ်လို့တယ်လို့ခေါ်တာအဲ့ဒီလိုဆွတ်လို့ခဲ့ပြီးတော့လက်တော်တို့ရောက်ပြီးတော့နိရောဓသစ္စာဆိုတဲ့နိဗ္ဗာန်ချမ်းသာကိုဆွတ်လွတ်ပြီးတော့တန်တရာဝေဩကရေအရင်ထဲမှာပြန်ပြီးတော့တဝဲလေလေကျင်လေအောင်မယ်နော်နိဗ္ဗာန်မရောက်ရင်တော့တန်တရာထဲမှာကျင်လေအောင်မှာပါပဲကျင်လေတော့31ဘုံကျင်ရမှာပေါ့ပါဠိစာနဲ့တွေ့ရမှာလေဒုက္ခသစ္စာနဲ့တွေ့ရမှာဒီပင်ကရာဖရာစီကဓာတိရပြီးတဲ့နောက်ဂေါရမဖရာဖြစ်လို့ပရိနိဗ္ဗာန်သံတိအချိန်အထိအသက်တန်နှစ်ပေါင်းကဘာပေါင်းဘယ်လောက်ကြာသလဲမေးရင်ကဘာပေါင်း၄သိန်းချင်းနဲ့ကဘာတစ်သိန်းအများကြီးပဲတကဘာထဲမှာကိုပဲဘဝတွေအများကြီးဖြစ်သေးရင်ကဘာပေါင်းအများကြီးဆိုရင်ဘဝပေါင်းကလည်းအများကြီးမရင်မတွက်နိုင်တော့များလားအဲ့ဒီမရေမတက်တယ်အောင်များတဲ့ကဘာတွေထဲမှာနော်တကဘာတွေကဘာလာပြရတဲ့ဘဝတွေကလည်းအများကြီးအဲ့ဒီဘဝသရပြမာတွေကတော့သုဒ္ဓဝါဒပြမာမတပါကျန်တဲ့ပြမာတွေပါပါမယ်အာရဝါဒပြမာတွေလည်းပါပါမယ်အလုံးပေါင်းလိုက်တော့ဘယ်ဘုံဘယ်ဘဝပဲရောက်ရောက်ခန္ဓာဘယ်နှပါလဲခန္ဓာငါးပါးမလားပါသစ္စာတွေတော့သုံးမိတာယသိဟာအဲ့ဒီဘဝကနိရောဓသစ္စာလိုချင်ရနိုင်ပါရဲ့နဲ့မอยู่ပဲနဲ့သံသရာထဲမှာကျင်လည်နေရပြီဆိုတော့ပါသစ္စာတွေနဲ့ကျင်လည်ခဲ့ရတယ်ဒုက္ခသစ္စာတွေနဲ့ကျင်လည်ခဲ့ရတာเนาะဒုက္ခသစ္စာတွေအမျိုးမျိုးပြန်လည်ရခဲ့တာပေါ့ဟုတ်လားဒုက္ခသစ္စာတွေမျိုးမျိုးပြန်လဲရခဲ့တာပေါ့။ဘာဖြစ်လို့ဒုက္ခသစ္စာတွေအမျိုးမျိုးကိုပြန်ပြီးတော့နော်ကြောင်းလောက်ခဲ့တာလဲပြီးတော့တပ်ပြညွတ်ဉာဏ်ကြီးလိုချင်လို့ဘာဖြစ်လို့လဲဖျားဖြစ်ချင်လို့တပ်ပြညွတ်ဉာဏ်ရချင်လို့ဒီဒုက္ခထဲမှာပြန်ပြီးတော့ရှင်းလင်းနေရတာဟုတ်လားအဲ့ဒီတော့ဘုရားဖြစ်ခြင်းတော့အာကြီးတော့ဒါဒုက္ခသစ္စာလည်းမှကျင်လည်နေရတယ်ဆိုပေမဲ့ကျင်လည်တော့လည်းပဲအဲ့ဒီဒုက္ခကရိုးရိုးဒုက္ခလားသစ္စာထိုက်တဲ့ဒုက္ခလားသစ္စာထိုက်တဲ့ဒုက္ခဒုက္ခသစ္စာကြီးနော်ဒုက္ခသစ္စာကြီးအဲ့ဒီတော့ဘယ်ဘုံဘယ်ဘဝဘယ်ဌာနပဲရောက်ရောက်ဒုက္ခသစ္စာနဲ့ပဲတွေ့ရမှာဆိုတော့သုံးမိတာယသိဟာမှန်သောလမ်းစဉ်ကိုစွန့်ပြီးတော့ဘယ်လမ်းစဉ်ကိုပြောင်းပြီးတော့လိုက်ခဲ့လဲမှားသောလမ်းစဉ်မှားသောလမ်းစဉ်ဆိုတာကဘာဖြစ်လို့မှားတာလဲပြီးတော့ဒုက္ခသစ္စာတွေရမှာမို့လို့မှားတာဒါပြောတာနော်ဘာဖြစ်လို့မှားတာလဲဒုက္ခသစ္စာတွေရမှာမို့လို့မှားတာဒါပေမဲ့အဲ့ဒီဒုက္ခသစ္စာတွေဘလို့ပဲတွေးရတွေးရသုံးမိတာရတဲ့အပြုံးမပြတ်ခဲ့ပါဘူးတဲ့။ဘာဖြစ်လို့လဲပြီးတော့သူကလိုချင်တာကသဗ္ဗညတဉာဏ်လိုချင်တာကိုသဗ္ဗညတဉာဏ်ရရင်ပြီးရောကျန်တဲ့ဒုက္ခတွေတော့အမှုမထားဘူး။ဟုတ်တယ်မလား။အဲ့တော့ဘုန်းကြီးတို့ယောဂီတွေကယနေ့သဗ္ဗညတဉာဏ်ကြီးရအောင်အားထုတ်နေတဲ့ပုဂ္ဂိုလ်ဘယ်နှယောက်ပါ။ဘုရားစုပန်တဲ့ပုဂ္ဂိုလ်မပါပါဘူးနော်။ပါတဲ့ပုဂ္ဂိုလ်တွေလည်းရှိနေရှိမှာပေါ့။ဟုတ်လား။ထောက်မပြောလို့တာပေါ့နော် ဖျားဆုံးပါမယ်ဆိုရင်တော့ဘုန်းကြီးတို့မနေ့ကပြောခဲ့ဘူးပါလေအမျိုးသားနဲ့အမျိုးသမီးဘယ်သူကဖျားဆုံးပါလို့ရအမျိုးသားကဖျားဆုံးပါလို့ရအမျိုးသမီးကဖျားဆုံးပန်ခြင်းရင်စိတ်ထဲကနေပန်လို့ရတယ်နော်စိတ်ထဲကနေပန်လို့ရတယ်နှုတ်ကနေထုတ်ပြီးတော့ပန်ခြင်းရင်လည်းဖြစ်တယ်ဟုတ်လားဒါပေမဲ့လို့ဗျာဒိတ်ရတဲ့အဖြစ်မျိုးတော့ရပါမလားဗျာဒိတ်ရတာကြတော့ဘယ်ကြမှာရအမျိုးသားညာကြမှာရတာဗျာဒိတ်ရပြီးတဲ့နောက်ပါရမီဖြည့်တယ်အဲ့ဒါကြတော့အမျိုးသားဘဝနဲ့ပဲဖြစ်ရတယ်နော်အမျိုးသားဘဝနဲ့ပဲဖြစ်ရတယ်စိတ်ထက်ကနေတောင်းတတာကတော့အမျိုးသမီးဘဝနဲ့လည်းပဲတောင်းတလို့ရပါတယ်တောက်ကနေထုတ်ပေါ်ပြီးတော့သုပ္ပန္နာလည်းရပါတယ်ဟောဗျာရေးရတဲ့ဘဝကအမျိုးသမီးဘဝနဲ့ဆက်ပါမလားဘယ်ဘဝနဲ့ကြမှာရဒီမှာကလည်းအတ္တကကြီးတွေကနည်းနည်းပဲရှိတယ်နော်အတ္တကကြီးတွေကများတော့ခဏဗျာရေးရနိုင်အောင်ကြိုးစားနေတဲ့ပုဂ္ဂိုလ်ကအမတန်နေတော့ဖျားဆုတကယ်လိုချင်လို့သာသနာကြီးတဲ့မှာဒုက္ခအမျိုးမျိုးခံကျင်ပါလေဆိုရင်တက္ကကြီးတွေပဲဖြစ်နိုင်မယ်ဟုတ်လားအဲဒီတော့တက္ကမကြီးတွေကတော့ဖျားစုပန်လာမပန်ပါဘူးဖျားပေါ့ပန်လို့လည်းဖြစ်မှာဖြစ်ပဲဘူးနော်တကယ်လို့ဖျားစုပန်မယ်ဆိုရင်တက္ကကြီးများဖျားစုပန်မယ်ဆိုရင်ယနေ့တရားထုတ်လို့မဖို့နိဗ္ဗာန်ရနိုင်ပါမလားမဖို့နိဗ္ဗာန်မရနိုင်သေးဘူးဖျားစုပန်တဲ့ပုဂ္ဂိုလ်ဟာဒီဘဝမှာမဲ့ဖို့နေပါမရနိုင်ဘူး။ဒါပြောတာနော်။ဘယ်နေမဲ့ဖို့နေပါရသွားရင်လည်းပဲဖျားစုပန်လို့မဖြစ်တော့ဘူးဟုတ်လား။ဖျားစုပန်လို့မဖြစ်တော့။ဒါကြောင့်ဖျားစုပန်ထားတဲ့ပုဂ္ဂိုလ်ဟာမဲ့ဖို့နေပါကိုမရနိုင်သေးဘူး။သုမေရယသိကလည်းပဲမဲ့ဖို့နေပါကိုရနိုင်ပြီမဲ့ရနိုင်တဲ့အခြေခံရှိပြီမဲ့မဲ့ဖို့နေပါရအောင်သူအာမထုတ်ခဲ့ဘူး။အပိလောတော့ဖျားဖြစ်ခြင်းလို့အဲဒီတော့ဒုက္ခသံသရာကျင်လည်းခဲ့ပေမဲ့လို့လည်းပဲဖျားဖြစ်ခြင်းတဲ့စိတ်ကအာကြီးလို့တဲ့အခါကျတော့အဲဒီဒုက္ခကိုဒုက္ခလို့မထင်ခဲ့ပါဘူးတဲ့ဒီဒုက္ခတွေကိုဝမ်းမြောက်ဝမ်းသာစွာနဲ့ပဲကြော်ဖြတ်ပြီးတော့နောက်ဆုံးဖျားဖြစ်အောင်သူကျင်ခဲ့တာပါနော်အဲဒီတော့ဖျားစုပန်တဲ့ပုဂ္ဂိုလ်မဟုတ်ဘူးဆိုရင်တော့သန္တရာထဲမှာအလဟသဆင်းရဲဒုက္ခခံနေဖို့လိုပါခဏမဖို့ရရင်ခဏရအောင်ယူမယ်ဒီလိုမဟုတ်လားခဏရလည်းရင်ခဏယူမယ်ဘာဖြစ်တော့တော့ကိုကဘုရားစုပန်နာမှာမဟုတ်ပဲပဲဘုရားစုပန်တဲ့ပုဂ္ဂိုလ်သည်လေးသိင်ချင်းဘုရားစုပန်တဲ့ပုဂ္ဂိုလ်သည်လေးသိင်ချင်းနဲ့ကဘာတသိမ်းပါရမီဖြည့်ရတယ်အကတဝကမာတဝကတို့ဆိုလို့ရှိရင်နှစ်သိင်းချင်းနဲ့ကဘာတသိင်းဒီလိုမလားမြတ်စွာဘုရားသခင်ကိုရမကြီးရဲ့မိခင်တို့ဖခင်တို့သားတော်တို့ဆိုလို့ရှိရင်တသိင်းချင်းနဲ့ကဘာတသိင်းအဲဗဂရိသာဝကကတသိင်းချင်းနဲ့ကဘာတသိင်းနော်မိခင်တို့ဖခင်တို့သားတော်တို့ဆိုရင်ကဘာတသိင်းပါရမီမဖြစ်ကြရဘူးလားတာမန်ပုဂ္ဂိုလ်တွေကြတော့ပါရမီကာလအတိအကျမရှိဘူးနော်ကိုအားထုတ်ရင်အားထုတ်တော့ရနိုင်မှာပဲအာမထုတ်သေးရင်လည်းပဲမရနိုင်သေးဘူးဘယ်ရွေးပဲများပါရမီဖြည့်ရမယ်လို့တိကျရှိရလားမရှိသေးဘူးပါရမီဖြည့်ရမယ်ဘယ်ရွေးပဲများရည်လို့အတိအကျမရှိဘူးနော်အတိအကျမရှိဘူးအတိအကျမရှိဘူးဆိုတော့ခဏပဲရတော့မလားမေးတော့ဒီလိုတော့လည်းမဟုတ်ဘူးနော်ရနိုင်တော့တဲ့ခြေကံပါရင်ရမှာပေါ့ရနိုင်တော့တဲ့ခြေကံမပါရင်တော့မရနိုင်သေးဘူးဒါပေမဲ့ရနိုင်တော့တဲ့ခြေကံပါမပါတာကိုယ့်ကိုယ်ကိုကဲခတ်လို့မရဘူးရပါမလားမရဘူးမရဘူးအဲ့ဒီလိုမရဘူးဆိုတော့ငါဘလောက်ပါရမီဖြည့်ထားပြီးပြီဘလောက်ခြေကံရှိပြီးပြီလို့ကဲခတ်မနေနဲ့နော်ကြောက်တဲ့နေရာကနေပြီးတော့ထအားထုတ်ထကြိုးစားမကြိုးစားရင်လည်းပဲမရဘူး။ဘုန်းကြီးတို့ခီးသွားတဲ့ပုဂ္ဂိုလ်များလို့ပေါ့။သွားမလို့စိတ်ကူးရှိရှိတဲ့အချိန်ကစသွား။သွားရင်တနေ့သွားတနေ့ခီးရောက်ပါပဲ။တရက်သွားရင်တရက်ခီးရောက်ပါပဲ။မသွားဘဲနေရင်ဘယ်မှမရောက်ဘူး။နော်။မသွားဘဲနေတော့ကတော့ဘယ်မှမရောက်ဘူး။စိတ်ကူးရှိရင်ရှိတဲ့နေ့ထားသွား။တ တဏှာကြီးသွားရင်တဏှာကြီးပေါက်မယ်တဏှာကြီးသွားရင်တဏှာကြီးပေါက်ဘုန်းကြီးတို့ဒကာဓမ္မတွေလည်းပဲဘယ်နည်းပဲရပဲချိန်ကြမှာမဲ့ဖို့ရမယ်လို့မသိနိုင်ပေမဲ့အာငါတို့ရမှာမဟုတ်ပါဘူးဒီဘဝငါတို့မဲ့ဖို့ရမှာမဟုတ်ပါဘူးငါတို့အထုံနဲ့အလကားပါပဲလို့စိတ်လျှော့ပလိုက်ရင်မိမိရဲ့တဏှာမှာဉာဏ်တွေရင်းပါမလားပါရမီတွေပြည့်ပါမလားမပြည့်ဘူးဉာဏ်မရင်ရင်ပါရမီမပြည့်ရင်လည်းပဲနိဗ္ဗာန်ရပါမယ်။ရပါဘူး။ဒါတော့စေကုရှိရင်ရှိတဲ့အချိန်ကောင်းအားထုတ်။တရားအားထုတ်ရင်တရားဉာဏ်ရင့်လာပါပဲ။တရားအားထုတ်ရင်တရားဉာဏ်ရင့်လာပါပဲ။လုံးဝမထုတ်ရင်လုံးဝဉာဏ်မရင်ဘူး။အဲ့ဒါအားထုတ်နေတဲ့ပုဂ္ဂိုလ်ဒီအားမထုတ်တဲ့ပုဂ္ဂိုလ်ရဲ့စာရင်တော့နိဗ္ဗာန်ရောက်ဖို့မနည်းဘူးလားနည်းလား။နည်းပါဘူး။နည်းတယ်။အာမထဝသေးတဲ့ပုဂ္ဂိုလ်ရဲ့စာရင်အာထုတ်တဲ့ပုဂ္ဂိုလ်ကနိလာရပေါ့ဒါကြောင့်မလို့နိဗ္ဗာန်ရောက်ဖို့ရန်အတွဲဆိုတာကအာထုတ်မှရောက်မှာအာမထုတ်ရင်မရောက်ဘူးအဲဒီလိုအာထုတ်ခြင်းသည်မိမိတို့အတွက်နော်ဉာဏ်မျိုးစိခြာပေးလိုက်တာပဲဉာဏ်မျိုးစိဉာဏ်မျိုးစိလေးပါထားရင်အတချိန်ကြာရင်ပင်ပေါက်ပါမယ်။ဉာဏ်မျိုးစိချမထားရင်အပင်ပေါက်ပါ။အပင်မပေါက်ဘူး။ဉာဏ်မျိုးစိချထားမှပင်ပေါက်တာ။နော်။ကတ္တဗာဘုရားရှင်ကိုရမြတ်ကြီးလက်ထက်တော်ခါကာလတုန်းကယဟန်တော်ခုနှစ်ပါးသာသနာနောက်ပိုင်းမှာယဟန်တော်ခုနှစ်ပါးမိတ်ဆွေအပေါင်းအသင်းတငယ်ချင်းတွေဖြစ်စဉ်းစားတယ်အေးတို့ဒီပကတ်တဘဘုရားရှင်ရဲ့သာသနာတော်မှာတို့လာဖြစ်ကြရတယ်ဒီသာသနာနဲ့လွဲသွားရင်တော့ဘုရားသာသနာဆိုတာဘယ်တော့မှဖြစ်မှမမသိဘူးအဲ့ဒီတော့ဒီဘုရားသာသနာအတွင်းမှာတို့မက်ဖို့ရအောင်အားထုတ်ကြမယ်သာသနာကလည်းနောက်ပိုင်းရောက်နေပြီဆိုတော့ရိုးရိုးတန်တန်အားထုတ်လို့ဖြင့်အဆင်ပြေမှာမဟုတ်ဘူးပြင်းပြင်းထန်ထန်အားထုတ်မှဖြစ်မယ်ခုနှစ်ပါးသဘောတူတိုင်ပင်ပြီးတော့တောင်ပေါ်တက်ပြီးတော့တရားထုတ်ကြတာနော်အဲ့ဒီတောင်ကလည်းပဲဘုန်းကြီးတို့ပေါ်ပါတောင်ကလတ်တို့လိုပြန်ဆင်းလို့မလွယ်တဲ့တောင်တက်လို့မလွယ်တဲ့တောင်တက်တော့ကကလေးကဘာလုံးတွေကိုလေကားလုပ်ပြီးတော့တက်ရအပေါ်ရောက်သွားတော့အားလုံးတိုင်ပင်ကြတယ်ကဲတို့အပေါ်တော့ရောက်ပြီတရားထုတ်ကြမယ်တို့လာတာကတရားထုတ်ဖို့လာတာဟောဒီတောင်ကလည်းပဲဆင်းလို့တက်လို့မဖြစ်နိုင်တဲ့တောင်အခုဘလုံးတွေအကူညီနဲ့သေကားအကူညီနဲ့တက်လာကြရတာအဲ့ဒီတော့အခုအချိန်အခါမှာတရားမထုတ်လို့ကပြန်ဆင်းနိုင်တယ်တရားထုတ်လို့တဲ့ပုဂ္ဂိုလ်ကပြန်ဆင်းဖို့မကြိုးစားတော့နဲ့တရားရခြင်းရမရခြင်းပြီးတော့ဒီပုံမှာပဲတို့တရားထုတ်တော့မယ်ဒါကြောင့်မလို့ဟောဒီသေကားတွေတို့တုံးချလိုက်တော့မယ်တရားအထုတ်လို့တဲ့ဆန္ဒမရှိခြင်းနဲ့တုံးမချခင်မှာပြန်ဆင်းခွင့်ရှိတယ်။ကြီးခဲ့တဲ့မထေရကြီးကအပီပေး။ကျန်တဲ့ယဟန်တော်ရှိမတွေကဟာဒီပြည်တော်တရားထုတ်ဖို့လာတာပဲ။ဘယ်ပြန်ဆင်းတော့မလဲ။ဒီလိုပြန်ဆင်းဖို့လာတာမှမဟုတ်ပဲပဲ။ပြန်မဆင်းပါဘူး။သိခြင်းသိပါစေ။အထုတ်မယ်။ကဲကောင်းပြီဒါပြန်အားလုံးသဘောတူပြီနော်။တူပြီဆိုတော့လက်ကားကြီးတွေတုံးချလိုက်။ပြန်ဆင်းလို့မရတော့။အဲ့ဒီမှာပြင်းပြင်းထန်ထန်အားထုတ်ပါလေအားထုတ်လိုက်တဲ့အခါမှာယဟန်တော်ခုနှစ်ပါးထဲမှာမထေရကြီးယဟန်တော်ရှင်မြတ်ကယဟန်တာဖြစ်သွားတယ်နော်ယဟန်တာဖြစ်သွားတယ်ယဟန်တာဖြစ်သွားတော့ကျန်တဲ့ယဟန်တော်6ပါးကိုပြောတယ်အေးငါတော့ယဟန်တာဖြစ်ပြီးယဟန်ကိစ္စပြည်ပြီအဲ့တော့ဟောဒီတောင်ပေါ်မှာဆိုတာကလည်းဆုံးကုန်ခဲ့ပွဲဘောဇင်ဆိုတာဘယ်ကမှမရနိုင်ဘူးဆုံးခံစရာအိမ်မရှိဘူးအဲ့ဒီတော့မင်းတို့အတွက်ကိုငါဆုံးခံပြီးတော့ကျွေးမယ်မင်းတို့ငါဆုံးခံတဲ့ဆုံးကသုံးဆောင်ကြဆိုတော့ကျန်တဲ့ရဟန်းတော်6ပါးကရှင်ဖေယအစကတည်းကတက်လာခဲ့စဉ်တုန်းကတည်းကဆုံးကုန်မရနိုင်မှဒီလိုလိုတည်တာပဲရသည်ပြတိတိတိဟုဖို့တိဖို့တိဟုကိုတုံးဆောင်ပြီးတော့တရားအထုတ်မယ်ဆိုတဲ့စိတ်နဲ့ဒီပြုလို့တက်လာတာပဲဒိုရက်ကယဟန္တာဖြစ်လို့ရှိရင်အဲ့ဒီယဟန္တာဖြစ်တဲ့ပုဂ္ဂိုလ်ကဂျန်တဲ့ပုဂ္ဂိုလ်တွေကိုဆုံးခတ်ကျွေးမယ် ကျန်တဲ့ပုဂ္ဂိုလ်တွေကအဲ့ဒီအဆုံးကိုစားမယ်စားပြီးတော့တရားထုတ်မယ်အဲ့ဒီလိုဂရေကောပြုခဲ့တာမှမဟုတ်ပဲပဲအဲ့ဒါကြောင့်မို့လို့ရှင်ဘုရားဆုံးခံကြွေးလေဒီပိတ္တတို့မစားပါဘူးဒီပိတ္တတို့ဘာသာဒီပိတ္တတို့ပဲကြွေးကြောစားစားအထုတ်ပါမယ်ဆိုပြီးတော့ပြန်ပြောလိုက်အဲ့ဒီတော့ကျန်တဲ့ယဟန်6ပါးဆက်ပြီးတော့တရားထုတ်တာပေါ့လေဒုတိယဖြစ်တဲ့မထေရကမကြာခင်သောကာလမှာအနာဂံဖြစ်တော့ပါလေ။နော်။အနာဂံဖြစ်သွားတယ်။အနာဂံဖြစ်သွားတော့အာသောတရားတော့ကုန်ပြီလား။မကုန်သေးဘူး။ဒါပေမဲ့လို့အနာဂံဖြစ်သွားပြီဆိုတော့သူကတော်လေးခီးပေါက်သွားတာပေါ့နော်။အဲ့ဒီမှာဘိညာဉ်တွေရတော့သူကလည်းပြောတယ်တပည့်တော်ဆုံးခံကြွေးပါမယ်။ကျန်တဲ့ပုဂ္ဂိုလ်တွေကခုနလိုပဲပြန်ပြီးတော့ကန့်ကွက်တယ်။အရှင်ဘုရားကြီးကဆုံးခံကြွေးတာကိုဒီပိတ္တတို့စားပြီးတရားထုတ်ပါမယ်လို့အစကတည်းကခရီးရှိလာခဲ့တာမှမဟုတ်ပဲပဲဒီလိုတော့ဆုံးမစားမရသေးနဲ့ရှင်ဘုရားဆုံးခံလဲစားမှမဟုတ်ပါဘူးဒီလိုတော့ဒီလိုတော့ဘာသာဒီလိုတော့ပဲအထုတ်ပြရစီဆက်အထုတ်လိုက်တာကျန်တဲ့ယဟန်၅ပါးကဘာမဲ့ဘာဖို့မှမရဘဲနဲ့ပြန်တော်မူသွားပါလေတဲ့နော်ဘာမဲ့ဘာဖို့မှသူတို့ရမသွားရှာဘူးဒါပေမဲ့လို့တရားထုတ်လိုက်ပြီဆိုတော့သူတို့တန်တမညာနာပါရမီဆိုတဲ့ပညာပါရမီလေးတွေတော့မပါဘူးလားပါသွားလားအဲ့ဒါအပင်ဆိုင်လိုက်တာပဲဝိပဿနာအပင်ဆိုင်လိုက်တာဟုတ်တယ်မဟုတ်လားဝိပဿနာအပင်ဆိုင်လိုက်တာအဲ့ဒီဝိပဿနာအပင်ဆိုင်လိုက်တဲ့အခါကျတော့အဲ့ဒီဘဝမှာတော့အခွင့်အရေးမရတော့ဘူးမဲ့ဖို့ရဖို့အခွင့်အရေးမရှိတော့ဘူးအဲ့ဒီဘွားကနေပြီးတော့တရားထုတ်ထားခဲ့တဲ့ရှင်ကြောင့်လက်ပြီးရောက်လက်ပြီးမှနတ်သားတွေဖြစ်အဲ့ဒီလိုနတ်သားတွေဖြစ်ပြီးတော့ဂေါရမမြတ်စွာဘုရားတခင်ကတော်မြတ်ကြီးပွင့်လာတဲ့အခါကျတော့လက်ပြီးကနေပြီးတော့လူပြေကိုပြန်ရောက်လူပြေကိုပြန်ရောက်တဲ့အခါမှာကြံတဲ့အဲ့ဒီ၅ပါးလုံးဟာနော်၅ပါးလုံးဆိုတာခုနဒုတိယဖြစ်တဲ့အနာဂံကအနာဂံဖြစ်သွားပြီဆိုရင်လူပြေမှာလည်းမနေတော့ဘူးလက်ပြေမှာလည်းမနေတော့ဓမ္မပြီးတက်သွားတာကိုနော်အဲ့ဒါကျန်တဲ့၅ပါးကတော့လက်ပြီးရောက်လက်ပြီးကနေပြန်ပြန်ရောက်လေလူပြီးပြန်ရောက်မြတ်စွာဘုရားပွင့်တဲ့အချိန်မှာလူပြီးပြန်ရောက်အဲ့ဒီလိုလူပြီးပြန်ရောက်တဲ့အခါကျတော့အတိမြတ်စွာဘုရားနဲ့တွေ့တော့အကုန်လုံးယဟန္တာဖြစ်သွားကြတယ်နော်ဘယ်တော့ကအပင်ဆိုက်ခဲ့တာလဲကတ္တဗ္ဗဘုရားလည်းတည်းကအပင်ဆိုက်ခဲ့တာဘယ်ကြားမှလာပြီးတော့အသေးပွင့်စားရကောရမဘုရားလက်ထဲကျမှလာအသေးပွင့်စားရတာမဟုတ်လားကောရမဘုရားလက်ထဲကျမှအသေးပွင့်စားရတာဒါတော့ကသဗ္ဗဘုရားလက်ထဲကလည်းနောက်ကျသွားလို့နော်စောစောကတည်းကသာအထုတ်မယ်ဆိုအဲ့ဒီဘဝကတည်းကအဲ့ဒီကသဗ္ဗဘုရားရှင်ရဲ့သာသနာမှာကိုပဲမဲ့ဖို့ရနိုင်တဲ့အနေဒါရှိမှာပေါ့ဒါပေမဲ့အဲ့ဒီကသဗ္ဗဘုရားရှင်ရဲ့သာသနာကခုကောရမဘုရားရှင်ရဲ့သာသနာတော့လို့နှစ်ပေါင်းကမကြဘူးတဲ့နော်နှစ်ပေါင်းကမကြဘူးတတန်းရှည်တဲ့ဘုရားများရဲ့သာသနာဟာနှိမ့်မကြဘူးတတန်းတူတဲ့ဘုရားများရဲ့သာသနာကနှိမ့်ကြတယ်ဒီလိုမှတ်နော်သာသနာနှိမ့်ကြခြင်းမကြခြင်းဟာဘာနဲ့ကြည့်ပြောမလဲတတန်းတူတဲ့တတန်းရှည်တဲ့ဘုရားများရဲ့သာသနာကနှိမ့်မကြမကြခင်ကွယ်ပြားသွားတယ်နှင်းနှင်းငယ်အတွက်မှကွယ်ပြားသွားတယ်နော်ဘေသာသနာကနှိမ့်ကြတော့တတန်တူတဲ့ဘုရားများရဲ့သာသနာကနှိမ့်ကြတယ်အဲ့တော့ကသဗ္ဗဘုရားရှင်ရဲ့သာသနာကနှိမ့်မကြတော့ကွယ်ပြောက်သွားတာဆိုတော့တော့ထသူတို့တရားထုတ်ဖို့ခွင့်ရမရတော့ဘူးကောရမဘုရားရှင်ရဲ့သာသနာကနှိမ့်ကြတယ်ဘာဖြစ်လို့တော့အတတန်တူလို့အတတန်ကတူတော့နော်ကျွတ်တန်းဝင်ပုဂ္ဂိုလ်တွေမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့နောက်ပိုင်းမှာအများကြီးကြံ့ရင်ခဲ့တယ်ဟုတ်လားဒီလေးပဲပေါ့အခုနတတန်းရှိတဲ့ဘုရားတွေကြတော့ဘုရားရှင်ရဲ့လက်ထက်မှာကြွတန်းဝင်ပါပုံကိုယ်တွေအကုန်လုံးဖြစ်သွားပြီအကုန်လုံးဖြစ်သွားပြီဆိုတော့တော့သာသနာကြာကြီးထားဖို့လိုသေးလားမလိုတော့ဘူးထားလဲလကားပဲကြွတန်းဝင်ပါပုံကိုယ်မရှိဘဲနဲ့သာသနာထားရုံတုံးတာမရှိဘူးကောရမဘုရားရှင်ကြတော့တတန်းကတူတော့ကြွတန်းဝင်ပါပုံကိုယ်တွေကုန်ပြီလားအများကြီးကြံခဲ့တယ်ဒါကြောင့်မို့လို့ဘုရားရှင်ကတွေ့ရသာသနာကိုနှစ်ပေါင်း9000အတော့ရှင်းအောင်ဒိဋ္ဌာန်ပြီးတော့ထားခဲ့တာဟုတ်လားအ အဲ့ဒါကြောင့်ခုနတော့ကကသဗ္ဗဘုရားရှင်ရဲ့သာသနာတော်ပိုင်းမှာတရားထုတ်တဲ့ယဟန်တွေကနောက်တစ်ဘဝပြန်ပြီးတော့တရားထုတ်ဖို့ခွင့်ရမရှိတော့ဘူးတဲ့အဲ့ဒါကြောင့်လက်ပြေရောက်လက်ပြေကနေပြီးတော့ဂေါတမဘုရားပွင့်တဲ့အခါမှာလူပြေရောက်လူပြေရောက်တဲ့အခါကျတော့ဩသာသနာတော်မှာမက်ဖို့တွေလွန်လွန်နဲ့ရသွားတာသည်နော်ကသဗ္ဗဘုရားရှင်လက်ထက်ကအားထုတ်ခဲ့တဲ့အကျိုးကျေးဇူးတွေပဲဘုရားတရားဓမ္မတွေယနေ့ဂေါတမဘုရားရှင်ရဲ့သာသနာဟာနှစ်ပေါင်း9000အကုမနေပေါင်း1500ကျော်ကျော်ပဲရှိသေးတာပဲနေပေါင်း1550ပဲရှိသေးတာနောက်ထပ်အများကြီးကျန်သေးတယ်အခုပါရမီတွေဖြည့်လို့တရားထုတ်ထားမယ်ဆိုရင်ဒီဘဝမှာမက်ဖို့မရနိုင်ရင်တော့မှဟောနောက်ဘဝတွေလူပြည့်ပြန်ရောက်ပြီးတော့တရားထုတ်မယ်ဆိုမက်ဖို့မရနိုင်ဘူးလားရနိုင်လားသာသနာတွေအများကြီးကျန်သေးတယ်နော်အားလျော့စရာများရှိသေးလားကထာမှာတော့ဘုန်းကြီးပြောချင်တာကအခုနောက်တော့ကတရားအားထုတ်ဖို့ရန်အတွက်ဘယ်လောက်ပဲအားထုတ်ပေမဲ့ပါရမီပြည့်မှမက်ဖို့ရမှာပါရမီမပြည့်သေးမက်ဖို့ရပါမလားမက်ဖို့မရဘူးဆိုရင်တော့ဘယ်ကျင်လည်ရမှာလဲ30ဘုံမှာပဲကျင်လည်ရအောင်ပါပဲဒီလိုမလား30ဘုံမှာပဲကျင်လည်ရအောင်ပါပဲ30ဘုံကျင်လည်ပြီဆိုအဲ့ဒီ30ဘုံသည်ဘာသစ္စာတော့ဒုက္ခသစ္စာနော်30ဘုံရောက်မဲ့လမ်းဒီဒုက္ခသစ္စာလမ်းနိဗ္ဗာန်ရောက်မဲ့လမ်းကမေဃသစ္စာလမ်းသောတဘောရောက်မဲ့လမ်းကဘာလမ်းလဲနိဗ္ဗာန်ရောက်မဲ့လမ်းကမေဃသစ္စာလမ်းဒီလိုမလားအခုဘုန်းကြီးတို့ယောဂီတွေကမေဃသစ္စာလမ်းကိုရှောင်နေကြတာမလားနိဗ္ဗာန်ရောက်ချင်လို့ဘယ်လမ်းရှောင်မေဃသစ္စာလမ်းရှောင်ဒါပေမဲ့နိဗ္ဗာန်မရောက်သေးဘူးဆိုရင်တော့ဘယ်လမ်းပဲသွားနေရအောင်ပါလဲဒုက္ခသစ္စာလမ်းမသွားနိုင်အောင်ပါပဲနော်အဲ့ဒီတော့လမ်းမှမရောက်သေးခင်တော့ဘယ်လမ်းနဲ့ပဲကျင့်တတ်နေရအောင်ပါလဲလမ်းမှဆိုတဲ့ဒုက္ခသစ္စာနဲ့ပဲကျင့်တတ်နေရအောင်ပါပဲနော်သို့တော်လည်းပဲအခုနောက်တော့ကသဗ္ဗဘုရားရှင်ကရမယာကြီးသာသနာတော်ပိုင်းမှာတရားထောက်ထားတဲ့ပုဂ္ဂိုလ်တွေနိဗ္ဗာန်ရောက်မသွားပြီမဲ့လို့လည်းပဲအပင်တော့စိုက်ထားပြီးပြီဟုတ်တယ်မဟုတ်လားအချိန်မရွေးအသေးပွင့်ပွင့်တိုင်းတယ်အဲ့ဒီလိုဘုန်းတော်တရားဓမ္မတွေလည်းကိလေသာထုတ်ထားတယ်။အော်နိဗ္ဗာန်တော့မရောက်နိုင်သေးဘူးပဲထား။နိဗ္ဗာန်ရခြင်းလည်းရသွားမယ်။တကယ်လို့မရနိုင်သေးရင်လည်းပဲအချိန်နည်းရဟတာဖြစ်ပါမလား။အပင်တော့စိုက်ထားပြီ။အချိန်မရွေးအသေးသေးနိုင်သေးတယ်။အသေးသေးနိုင်တယ်အပွင့်ပွင့်နိုင်တယ်။ဟုတ်တယ်မဟုတ်လား။အဲ့ဒါကြောင့်မို့လို့နော်လမ်းကနှစ်မျိုးရှိတယ်။ဒုက္ခသစ္စာရောက်မဲ့လမ်းနဲ့និရောဓသစ္စာရောက်မဲ့လမ်းအနှမျိုးရှိနေဒုက္ခသစ္စာရောက်မဲ့လမ်းကသမုဒိယသစ္စာလမ်းဒုက္ခသစ္စာရောက်မဲ့လမ်းကဒုက္ခသမုဒိယသစ္စာလမ်းនិရောဓသစ္စာရောက်မဲ့လမ်းကမေဃသစ္စာလမ်းဒီလိုမလားမေဃသစ္စာလမ်းကနေလျှောက်ရင်ဘယ်ရောက်မဲ့သမုဒိယသစ္စာလမ်းကနေလျှောက်ရင်အဝိဇ္ဇာပစ္စယသင်္ခါရသရမေဃသစ္စာလမ်းလားသမုဒိယသစ္စာလမ်းလားသမုဒိယသစ္စာလမ်းဒီလိုမလားအဝိဇ္ဇာဘာသစ္စာလဲအဝိဇ္ဇာဘာသစ္စာသင်္ခါရဘာသစ္စာဒီမှာလေသမုဒိယသစ္စာလို့ရေးထားတာပဲဒီလိုတော့အဝိဇ္ဇာနဲ့သင်္ခါရလမ်းကနေရှောက်နေရင်ဘာလမ်းရှောက်သမုဒိယသစ္စာလမ်းကိုရှောက်တာဘာလမ်းကိုရှောက်လဲသမုဒိယသစ္စာလမ်းကနေရှောက်ရင်ဘယ်လမ်းရောက်ဒုက္ခသစ္စာရောက်မှာဒီလိုမဟုတ်လားဒုက္ခသစ္စာရောက်မှာခဏလေးမေဃသစ္စာလမ်းကနေလျှောက်တော့ဘာလမ်းရောက်မလဲနိရောဓသစ္စာလမ်းရောက်မယ်ဒါကြောင့်မလို့နော်လမ်းခွဲရှာနေကြတာတသံတရာလုံးကဘယ်လမ်းကနေလျှောက်လို့ဘယ်လမ်းရောက်ခဲ့တာလဲသမုဒိယသစ္စာလမ်းကနေလျှောက်လို့ဒုက္ခသစ္စာတွေရောက်ခဲ့ကြတာယနေ့ချိန်ခါမှာဩလမ်းခွဲရှာပြီးတော့ဘယ်လမ်းနေလျှောက်နေကြတော့မေဃသစ္စာလမ်းကနေလျှောက်တော့ဘယ်လမ်းရောက်ရမှာလဲ။ဟောပြီဒါဖြစ်လို့ရှိရင်ဒုက္ခသစ္စာမရောက်ချင်လို့និရောဓသစ္စာရောက်ချင်လို့မေဃသစ္စာဆိုတဲ့လမ်းလေးလျှောက်ခဲ့ကြပြီဆိုတော့မေဃသစ္စာဖြစ်ဖို့ရန်အတွဲတခြားကြည့်ရမှာလားခန္ဓာပြန်ကြည့်ရမှာ။ခန္ဓာပြန်ကြည့်ရမှာနော်။အပြင်ပါကြည့်ရမှာလားအတွင်းကြည့်ရမှာလား။ပြဘာကြည့်ရမှာလားမိမိကိုကြည့်ရမှာလား။တသံတရာလုံးကသရဘာကြည့်ခဲ့တာမလား။ตาကိုကြည့်ခဲ့တယ် တာကအာယုံပြုသမီးကအာယုံပြုဇနီးအာယုံပြုခင်ပွန်းအာယုံပြုပြင်ပကအာယုံပြုပေါင်းကျင်ကအာယုံပြုကိုပြုတဲ့အာယုံကကိုယ့်အတွက်လားသူများအတွက်တည်းလားသူများအတွက်တည်းနဲ့ပဲတသန္တရာလုံးအချင်းမကုန်ဘူးလားကုန်ခဲ့နေ့တည်းကလောကဆောင်ရွက်နေတာဒီတသန္တရာလုံးဘလူအတွက်ဆောင်ရွက်နေတာလဲသရဝါအတွက်ဆောင်ရွက်နေတာပါခဏိတော့ဘလူအတွက်ဆောင်ရွက်ကိုလို့ကိုလို့ပြီးတော့ကိုထုတ်ကိုထုတ်နေကြတာကနေ့လျှောက်တဲ့လမ်းကမှကိုပိုင်လမ်းကနေ့လောက်တဲ့လောကမှကိုပိုင်လုံးနော်တသန္တရာလုံးလောက်ခဲ့တာကကိုပိုင်လုံးလားဘုံဆိုင်လုံးဘုံဆိုင်လုံးကနေ့လောက်တဲ့လောကကိုပိုင်လုံးကိုပိုင်လုံးကိုလုံးနေကြကိုပိုင်လုံးလောက်တဲ့ပုဂ္ဂိုလ်သည်ကြည့်တဲ့အခါကျတော့လည်းပဲအေးဘုန်းကြီးတို့တခြားကိုကြည့်ရမလားကိုယ့်ကိုယ်ကိုပြန်ကြည့်ရကိုယ့်ကိုယ်ကိုပြန်ကြည့်ကိုယ့်ကိုယ်ကိုပြန်ကြည့်တဲ့အခါကျတော့နော်ကိုယ်ကိုယ်ကိုပြန်ကြည့်တဲ့အခါကျတော့အရင်တော့ကလည်းကိုယ်ကိုယ်ကိုတော့ကြည့်ခဲ့ဘူးတာပဲဒါပေမဲ့အရင်တော့ကကြည့်ခဲ့တော့ကပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည့်ခဲ့ဘူးတာခဏိကြတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အမြင်နဲ့ကြည့်လို့ရပါမလားမရဘူးပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့ဖယ်ခွာပြီးတော့ငါဆိုတဲ့အမြင်နဲ့ဖြုတ်ပြီးတော့ပဂရိအမှန်တရားကိုအမှန်တရားနဲ့မြောင်ကြည့်အမှန်တရားကိုမှန်တဲ့မြောင်ကြည့်တော့အမှန်တရားကသစ္စာပေါ့သစ္စာကဘယ်နှပါလဲ၄ပါးပေါ့အဲ့ဒီ၄ပါးထဲမှာအဓိကဘာသစ္စာကိုမြောင်ကြည့်ရမှာလဲဒုက္ခသစ္စာမြောင်ကြည့်ဒုက္ခသစ္စာတော့တခြားတရားလားဟောဒီခန္ဓာ၅ပါးလားခန္ဓာ၅ပါးဖြစ်ပြီးရင်ဘာဖြစ်တတ်တော့ဖြစ်ပြီးရင်ပြတ်တတ်လို့သူ့ကိုဘာသစ္စာလို့ခေါ်တော့ဒုက္ခသစ္စာလို့ခေါ်တာဒီတော့ကိုယ့်ကိုယ်ကိုပြန်ကြည့်ကိုယ့်ကိုယ်ကိုပြန်ကြည့်ဆိုပေမဲ့ငါဆိုတဲ့ဆက်နဲ့ကြည့်ရမလားငါဆွဲဖြောက်ကြည့်ရမလားပုဂ္ဂိုလ်တ attva ဆိုတဲ့မြင်နဲ့ကြည့်ရမလားအမှန်တရားမြင်အောင်ကြည့်ရမလားအမှန်တရားမြင်အောင်ကြည့်အမှန်တရားကဒုက္ခသစ္စာဒုက္ခသစ္စာတရားကခန္ဓာ၅ပါးဘာဖြစ်လို့ဒုက္ခခန္ဓာ၅ပါးကိုဒုက္ခသစ္စာလို့ခေါ်တော့ဖြစ်ပြီးပြတ်တတ်လို့ဒုက္ခသစ္စာဩဒီလိုဆိုတော့နော်လမ်းခွဲရှာတဲ့ပုဂ္ဂိုလ်နိဗ္ဗာန်ရောက်ချင်လို့မဲလန်းမဲခင်လန်းရှောက်ချင်ပါတယ်ဆိုရင်နော်မဲခင်လန်းရှောက်ချင်ပါတယ်ဆိုလို့ရှိရင်ခန္ဓာ၅ပါးဒုက္ခသစ္စာခန္ဓာ၅ပါးယုံနာတပါဖြစ်ပြဒုက္ခသစ္စာတရားဒါကိုမြင်အောင်ကြည့်ကြည့်ပြောသံခန္ဓာ၅ပါးယုံနာတပါဖြစ်ပြဒုက္ခသစ္စာတရားအဲ့ဒါကိုမြင်အောင်ကြည့်ရမယ်ဒီလိုမဟုတ်လားအဲ့ဒီတော့ခန္ဓာ၅ပါးကိုမြင်အောင်ကြည့်ရမယ်။ယုံနာ၅ပါးကိုမြင်အောင်ကြည့်ရမယ်။အဲဖြစ်သဘောပြသဘောကိုမြင်အောင်ကြည့်ရမယ်။ဖြစ်သဘောပြသဘောကိုမြင်ရင်ဒုက္ခသစ္စာမြင်မယ်။ဒုက္ခသစ္စာမြင်ရင်မဲ့လန်းဖိုလန်းလမ်းတွေပွင့်ပြီးတော့မဲ့ကင်လန်းရောက်မယ်။မဲ့ကင်လန်းကရှောက်ရင်နိဗ္ဗာန်စကန်းဆိုတဲ့နေတော့တာသစ္စာဧကံရောက်ပါလိမ့်မယ်နော်။အဲဒါကြောင့်ယနေ့ရှောက်တဲ့လမ်းသည်မဂ္ဂသစ္စာလမ်းကနေပြီးတော့ Nirodha သစ္စာရောက်အောင်ရှောက်နေတဲ့လမ်းပါပဲ။အဲ့ဒီလမ်းအတိုင်းရှောက်ရင်နိဗ္ဗာန်ချမ်းသာဧကံမုချရပါလိမ့်မယ်လို့အဲ့ဒီလိုသဘောပေါက်ပြီးတော့ကြိုကြိုစားစားနဲ့ရှောက်လမ်းကြပါလို့တတ်တော်ရင်သာဓုခေါ်၍တော်လိုက်ကြအောင်စို့။